မေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ရဲ့ထိတ်တန့်ကောင်းဆောင်တူပြီးခဲ့တဲ့လအတွင်းသေဆုံးသွားတယ်လို့ယေမန်နိုင်ငံမှာရှိတဲ့ Al-Qaeda အဖွဲ့ကပြောပါတယ်။ယေမန်နိုင်ငံအတွင်းကမူခလာစိတ်ကမ်းမြို့ကိုအမေရိကန်ကလေကြောင်းကတိုက်ခိုက်မှုပြုလုပ်ခဲ့တာမှာ Al-Qaeda အဖွဲ့ခေါင်းဆောင် Nasser bin Ali Al-MC နဲ့သူ့ရဲ့သားကြီးအပါအဝင်တခြားစစ်သွေးကြွအတော်များများလည်းတည်ဆုံသွားတယ်လို့ SITE လို့ခေါ်တဲ့ထောက်လှမ်းရေးအဖွဲ့ကကြာသပတေးနေ့မှာပြောပါတယ်။တမန်တော်မိုဟာမက်ကိုလောင်ပြောင်ထားတဲ့ကာတွန်းကိုပုံနှိပ်ထုတ်ဝေခဲ့တဲ့ပြင်သစ်နိုင်ငံကတေယောဇာမဂ္ဂဇင်း Charlie Hebdo ကိုဇန်နဝါရီလတုန်းကတိုက်ခိုက်မှုကိုအာရေဗျာကျွန်းဆွယ်အခြေစိုက်သူတို့ရဲ့ Al-Qaeda အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်း ANSI ကပြောထားပါတယ်။ American စစ်ဌာနချုပ်ပင်တယ်ဂွန်မှာကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ကာကွယ်ဝင်ကြီး Ashton Carter ကအဲ့ဒီကိစ္စကိုအတည်ပြုပြောကြားခဲ့ခြင်းမရှိပါဘူး။ယမန်နိုင်ငံအတွင်းမှာရှိတဲ့ Al-Qaeda အဖွဲ့ပေါ်အမေရိကန်ပြည်ထောင်စုကမောင်းတူမဲ့ drone ယာဉ်တွေနဲ့လေကြောင်းကနေမကြာခဏတိုက်ခိုက်လေရှိပါတယ်။ဒါပေမဲ့ Houthi တပုံအဖွဲ့တွေကပြီးခဲ့တဲ့လအတွင်းအမေရိကန်တို့အသုံးပြုနေတဲ့ယမန်လေဆိပ်စီကိုဥတီထိုးစစ်ဆင်လာနေတဲ့အတွက်အဲ့ဒီကနေပြန်လည်ဆုတ်ခွာခဲ့ပါတယ်။